ထိုင်းပြည်သည်မဟာဝိဇ္ဇယလွန်ကောင်းဟာသူကိုလာရောက်စွန့်မွန်ကောင်းတောင်းကြသူတွေကိုဖန်ကောင်းမျိုးတော်ကနန်းတော်လီသာဆောင်ကနေဒီကနေ့ထွက်ပြီးတော့နှုတ်ဆက်ခဲ့ပါတယ်။သုံးရကြအခမ်းအနားတွေကျင်းပတဲ့နန်းတက်ပွဲရဲ့နောက်ဆုံးနေ့အဖြစ်ဒီကနေ့လီသာဆောင်ထွက်နှုတ်ဆက်ခဲ့တာဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့ကတော့ဘယင်တဲ့မဟာဝိဇ္ဇရာလွန်ကောင်းဟာနန်းတော်ရှိလမ်းပေါ်ထွက်ပြီးတော့လှည့်လည်အပူဇော်ခံပါတယ်။ရှိခေတိုက်ခိုက်ရေးဝစ်ဆောင်ပြေးဝစ်ဆင်ထားတဲ့တော်ဝင်တပ်ဖွဲ့တွေထမ်းတဲ့ဝေါ်ဘော်ကနေအဆောင်အယောင်အပြည့်နဲ့ထိုင်းပြည်သက်ကတိုင်းခံလှည့်လည်ခဲ့တာပါထိုင်းဒေသဆန်တော်ချိန်ညနေ 9:00 နာရီမှာစတင်ပြီးတော့၄မိုင်ကျော်လောက်ခရီးရှိတဲ့တိုင်းခံလှည့်လည်ပွဲမှာဘယင်သက်ကိုမြင်ရနိုင်ဖို့အတွက်ထိုင်းအနေနဲ့အရရက်ကပြည်သူအများအပြားဟာမနေ့အစောကြီးတည်းကနန်းတော်တဝိုက်လမ်းတွေပေါ်မှာလာရောက်ဆောင်ဆိုင်ခဲ့ကြပါတယ်မေလ၄ရက်စနေနေ့ကနန်းတက်လာတဲ့တပ်တော်66နှစ်အရွယ်မဟာဝိဇ္ဇရာလွန်ကောင်းဟာရာမာမင်းဆက်ရဲ့ဆက်ရောက်မြောက်ဘယင်ဖြစ်ပါတယ်ဖာဂင်ခမဲတော်ထိုင်းဘရင်ကြီးဘူမိဘောအတူရတဲ့2016အောက်တိုဘာလမှာနှက်ရွာဆန်သွားခဲ့ပြီးတဲ့နောက်တားဖြစ်သူကဒီထီးနဲ့အရာရာကိုဆက်ဆံခဲ့တာဖြစ်ပါတယ်သူဟာထိုင်းနိုင်ငံမှာနှစ်ပေါင်း80နီးပါးအတွင်းမှာပထမဆုံးနန်းတက်လာတဲ့ဘရင်ဖြစ်ပါတယ်